ရှိတော်ဆောင်နိုင်ငံများဖွဲ့အာဆီယံလက်ချောက်ဥက္ကဋ္ဌနှင့်အတွင်းမှုချုပ်တို့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်လို့တန်တမန်သတင်းရှင်းပြ၄ခုကိုကိုးကားပြီး Reuters သတင်းမှရေးထားပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌဘူရန်နိုင်ငံနိုင်ငံသားဌာနဒုတိယဝန်ကြီးအီရဝန်ယူဆော့ဖ်နဲ့ဘူရန်နိုင်ငံသားပဲဖြစ်တဲ့အတွင်းမှုချုပ်လင်ဂျော့ခွိုင်တို့ဟာမြန်မာဆီယနာသိန်းကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတွေကပြောတဲ့အကြောင်း Reuters သတင်းမှဖော်ပြထားပါတယ်။ဒါပေမဲ့လေဒေါ်ဂန်ဒီနောက်ဆုံးအချိန်မှမှဒေါ်လာရေးကိစ္စတွေနဲ့တန်တမန်ရေးပိုင်းအခက်အခဲတွေကြောင့်ခီးစဉ်နှောင့်နှေးသွားနိုင်ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းရှင်းပြတွေကသတိပေးထားပါတယ်။ဒီအာဆီယံကုလသမဂ္ဂအဖွဲ့ဟာအာဏာသိမ်းဖျောက်ချခံရပြီးအများပြားဖန်စီခံထားရဒါမှမဟုတ်ပုံအောင်နေရတဲ့အခြားသောအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားသလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အာဆီယံပြောခွင့်ရသူရောဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ပန်ကြားတာကိုအကြောင်းမပြန်ခဲ့ပါဘူး။ဘူနန်နိုင်ငံရဲ့အာဆီယံကုလသမဂ္ဂအဖွဲ့ကလည်းမှတ်ချက်ပေးဖို့ပန်ကြားချက်ကိုအကြောင်းမပြန်ပါဘူး။မြန်မာအရေးအချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေကြေညာခဲ့ပြီးသတင်းကားဘက်ကြောအကြမ်းမှာအခုစီစဉ်ထားတဲ့ကြီးစဉ်ကိစ္စထွက်လာတာပါ။အဲဒီအချက်၅ချက်ထဲမှာအကြမ်းဖက်နေနေနာရီရပ်တန့်ဖို့ဆွေးနွေးပြောဆိုဖို့လူသားစာနာမှုအကူအညီပေးဖို့အထူးတန်တမန်တူခန်းအဖို့နဲ့ဒီဇိုင်းသူအားလုံးနဲ့တွေ့ဆုံရေးအထူးတန်တမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလူဖို့လို့ပေါ်ဝင်ပါတယ်။ဒါပေမဲ့လည်းအထူးတန်တမန်ဖြစ်ခံထားဖို့အသင့်တော်ဆုံးလူပုဂ္ဂိုလ်ဓမ္မမို့လူပုဂ္ဂိုလ်တွေကိုရွေးချယ်ရေးအထူးတန်တမန်ရဲ့လုပ်ပိုင်ခွင့်နဲ့တက်တန်းကာလတို့အပေါ်အာဆီယံအဖွဲ့ထဲမှာသဘောထားကွဲနေတာကြောင့်အခုချိန်ထိမခံထားနိုင်သေးပါဘူး။အထူးတန်တမန်ရဲ့တက်တန်းကိုလက်ရှိလက်ချောက်ဥက္ကဋ္ဌရဲ့ဂျန်နဲ့တက်တန်းကာလအတွင်းမှာပဲခံထားဖို့နဲ့နောက်အလှည့်ချောက်ဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအလဲမှာပြန်ပြီးသုံးသပ်ဖို့ပြီးခဲ့လာကအာဆီယံဖွဲ့ဝင်နိုင်ငံတွေစီဘူနဲနိုင်ငံကပေးပို့ခဲ့တဲ့အဆိုပြုစာရမ်းထဲမှာဖော်ပြထားတယ်လို့စာရမ်းပါအကြောင်းအရာတွေကိုသိထားတဲ့သတင်းရှင်းမြစ်၃ခုကပြောပါတယ်။ဒါအပြင်အထူးတန်တမန်ရဲ့လုပ်ငန်းဟာစီစံညှိနှိုင်းပေးဖို့ပဲဖြစ်ပြီးတန်တမန်ရဲ့မိခင်နိုင်ငံကအကုန်ကြခံပြီးတော့ဝန်ထမ်းအနေနဲ့ခံထားဖို့နဲ့မြန်မာနိုင်ငံမှာအခြေစိုက်ဖို့မဟုတ်ဘူးလို့လည်းစာရမ်းထဲမှာအဆိုပြုထားတဲ့အကြောင်းသတင်းရှင်းမြစ်တွေကပြောပါတယ်။ဒီသတ်မှတ်ချက်တွေဟာအထူးတန်တမန်ရဲ့အနေအထားနဲ့လှုပ်ဆောင်နိုင်စွမ်းကိုအထူးထိခိုက်စေတယ်လို့အာဆီယံဖွဲ့ဝင်နိုင်ငံအတော်များများကမြင်ကြပါတယ်။လူရေ၅သိန်းတောင်မရှိတဲ့ဘူနိုင်းဆော်ဝါနိုင်ငံဟာတန်တမန်ရေးခေါင်းဆောင်မှုအတွေ့အကြုံမရှိတဲ့လို့ဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့စိုးရိမ်ချက်တွေအပေါ်တုံ့ပြန်တာမရှိသေးဘူးလို့သတင်းရှင်းမြစ်တွေကပြောပါတယ်။အထူးတန်တမန်ဟာအာဆီယံဥက္ကဋ္ဌကိုကိုးစားပြုရမှာမို့လက်တွေ့အားဖြင့်ဘူနဲနိုင်ငံကခန့်အပ်မှာပဲဖြစ်တယ်လို့တန်တမန်ဒူးက Reuters သတင်းဌာနကပြောပါတယ်။